ကျွန်တော်တင်းကျို6ဘိုင်းရဲ့ဘုံပိုင်းဆိုတာဒီနံပါတ်5အပိုင်းဖြစ်ပါတယ်ဟုတ်ပြီနော်နံပါတ်5အပိုင်းမှာဒီဘုံပိုင်းလို့လည်းခေါ်လို့ရတယ်ဝီထိမုတ်ပိုင်းလို့လည်းခေါ်လို့ရမယ်နော်အဲ့တော့နံပါတ်5အနေနဲ့ဝီထိမုတ်ပိုင်းလို့လည်းပြောလို့ရတယ်နောက်တစ်စင်ဘုံပိုင်းလို့လည်းပြောလို့ရတယ်ဘာကြောင့်လဲဒါလေးနည်းနည်းပြောပြမယ်ကျမတို့ဓမ္မမိတ်ဆွေတို့တင်းကျို6ဘိုင်းရှိတဲ့ထဲမှာနံပါတ်5ရောက်ပြီဆိုရင်ဓမ္မမိတ်ဆွေတို့ဒီကိုယ့်ရဲ့စိတ်နဲ့ကိုယ့်ရဲ့စိတ်မှာတွန်တွဲဖြစ်တဲ့စေတသိက်အကြောင်းကောင်းကောင်းမွန်မွန်နားလည်သွားပြီ။ဒါကြောင့်ကျမတို့ရဲ့ခန္ဓာမှာတက်ရှိတက်တဝါတယောက်မှာဆိုရင်စိတ်ဆိုတဲ့ပရမတ်တရားရဲ့စေတသိက်ဆိုတဲ့ပရမတ်တရားရဲ့စိတ်နဲ့စေတသိက်ကခွဲလို့မရတွဲနေတယ်။စိတ်နဲ့စေတသိက်နှစ်ခုစလုံးဒီမြင်တဲ့အာယုံကြားတဲ့အာယုံဆိုတဲ့အစိမ့်အတန်အနှံ့အယတာအတွေ့အထိဆိုတဲ့အာယုံတွေမှာတည်တဲ့သဘာဝရှိတဲ့အတွက်စိတ်နဲ့စေတသိက်နှစ်ခုပေါင်းနံလို့ခေါ်လိုက်မယ်။ဒါအပြင်ဒီနံတရားတွေမကောက်ကျမတို့ကာမဘုံသားတွေဆိုရုပ်တွေလည်းရှိသေးတယ်။ဒါကြောင့်ကိုယ်ရုပ်အကြောင်းကိုယ့်ရဲ့စိတ်အကြောင်းကိုနားလည်စေဖို့ဆိုတင်းကျို၅ဘိုင်းရောက်အောင်သင်ရတယ်။၅ဘိုင်းကြာမှအကုန်နားလေ။ဒါဆိုရင်ကျမတို့မှဓမ္မမိတ်ဆွေတို့မှအစင်းအတန်အနှံ့အယတာအတွေ့အထိဆိုတဲ့အာယုံကိုသိတဲ့စိတ်ဆိုတာရှိမယ်။အဲ့ဒီစိတ်ဆိုတာဘာကြောင့်ဖြစ်တယ်လဲဆိုတာမနှက်ဖန်စိတ်ပိုင်းကြရင်သင်တော့မယ်အဲ့ဒီစိတ်ရဲ့ဖြစ်ကြောင်းတွေနှစ်မျိုးပဲရှိတယ်ကျမတို့ရဲ့စိတ်ဖြစ်ရတာစိတ်ဆိုတာခန္ဓာရဲ့အတွင်းထဲမှာလည်းရှိတာမဟုတ်ဘူးခန္ဓာရဲ့ပြင်ပမှာလည်းရှိတာမဟုတ်ဘူးစိတ်ဆိုတာမျက်စိမှာလည်းရှိနေတာမဟုတ်ဘူးနားထဲမှာလည်းစိတ်ရှိတာမဟုတ်ဘူးနှာခေါင်းထဲမှာလည်းမရှိဘူးဗစက်ထဲမှာလည်းမရှိဘူးဟုတ်လားခန္ဓာကိုယ်ကြီးတစ်ကိုယ်လုံးမှာလည်းမရှိဘူးသပင်ပြားမှာလည်းမရှိဘူးခြေပြားမှာလည်းမရှိဘူးရင်ထဲမှာလည်းမရှိဘူးစိတ်ဆိုတာဒီမိจิตစံနဲ့ရံလေးနဲ့ထိတွေ့လို့ရှိမိတောက်ကလေးဖြစ်လာတယ်လို့မီးကျစ်ဆန်ထဲမှာလည်းမီးမရှိရံကတ်မှာလည်းမီးမရှိဒါပေမဲ့နှစ်ခုလည်းထီရောမီးတောက်ကလေးဖြစ်တယ်လို့စိတ်ဆိုတာမျက်စိထဲမှာမရှိတော့လေမျက်စိဆိုတဲ့နေရာမှာမြင်လို့ရတဲ့ရူပါယုံအစင်းတွေလာလဲတိုက်လိုက်ရောအဲ့ဒီအချိန်မှာမြင်သိစိတ်စာဖြတ်စွာဖြစ်လာဖြစ်ပြီးတော့ပျောက်ထွက်သွားတာပဲအဲ့ဒီလိုစိတ်ရဲ့ဖြစ်ပုံဒီစာလို့ပြောလို့ရှိရင်ကျမတို့တန်တန်မှာရှိတဲ့မျက်စိနားနှာခေါင်ရှာကိုယ်တွေကိုဓွာရလို့သုံးတယ်လာတဲ့အစိမ့်တန်အနှံ့အယတာတွေအထီတွေကိုအာယုံလို့သုံးတယ်အာယုံနဲ့ဓွာရတိုင်ဖြစ်တဲ့စိတ်လည်းရှိတယ်ဟုတ်ပြီနော်ဒါကြောင့်စိတ်ရဲ့ဖြစ်ကြောင်းကိုပြောပါဆိုရင်စိတ်ရဲ့ဖြစ်ကြောင်းတရားသည်နှစ်ပါးရှိတယ်နံပါတ်1ကအာယုံဆိုတာအစိမ့်တန်အနှံ့အယတာအတွေ့အထိဆိုတဲ့ရူပါယုံတတ္တာယုံခန္ဓာယုံရတ္တာယုံဖုဒ္ဓပါယုံဓမ္မာယုံပေါ့အာယုံ6ပါးအာယုံ6ပါးတို့ဒီကျမတို့ရဲ့တန်တန်မှာဖြည့်တဲ့မျက်စိနားနှာခေါင်ရှာကိုဆိုရဲဒွါရ6ပါးမှာလာတိုက်တယ်အာယုံနဲ့ဒွါရတိုက်ရင်လေစိတ်ဆိုတာဖြစ်ပေါ်တယ်အာယုံနဲ့ဒွါရတိုက်လိုက်ရင်ဖြစ်တဲ့စိတ်ဒီဘယ်စိတ်လဲဆိုအခုပစ္စုပန်တဲတဲမှာဖြစ်တဲ့စိတ်တွေပဲဟုတ်လားအခုချိန်မှာဖြစ်နေတဲ့စိတ်တွေဒီကုဓမမေဆိုတို့ကျမတို့မြင်တဲ့စိတ်တွေရောဖြစ်မနေဘူးလားကြားတဲ့စိတ်တွေရောနံတဲ့စိတ်တွေစားတဲ့စိတ်တွေသူ့အချိန်မှမူတည်ပြီးဖြစ်ကြအဲ့ဒီဖြစ်နေတဲ့စိတ်တို့သည်အာယုန်နဲ့ဓွာရဖြစ်ရင်ဖြစ်တဲ့စိတ်တွေသည်တစိတ်တည်းဖြစ်တာမဟုတ်အစင်အတန်းကြီးဖြစ်တယ်အာယုန်နဲ့ဓွာရတိုက်ရင်ဖြစ်တဲ့စိတ်တွေအစင်အတန်းဖြစ်တယ်အဲ့ဒီအကြောင်းကိုလေ့လာတာကိုဝီထီလို့သုံးလိုက်မယ်ဟုတ်လားစိတ်တွေရဲ့ဖြစ်ကြောင်းမှာအာယုန်နဲ့ဓွာရတိုက်ရင်ရောစိတ်တွေမဖြစ်ဘူးလားအဲ့ဒီလိုအာယုန်နဲ့ဒေါ်လာတိုက်ရင်ဖြစ်လာတဲ့စိတ်တွေအစင်အတန်းချောင်းကိုလစ်လာမဲ့အပိုင်းကိုတင်းကျို6ဘိုင်းရှိတဲ့ထဲကနံပါတ်4ဖြစ်တဲ့ဝီထိဘိုင်းမှာတင်ရပြီ။ဟုတ်ပြီနော်။အခုကျမတို့ကဝီထိဘိုင်းကမတင်ရသေးဘူး။အဲ့တော့စိတ်တွေရဲ့ဖြစ်စဉ်ကိုပြောရင်အာယုန်နဲ့ဒေါ်လာတိုက်ရင်လည်းစိတ်တွေဖြစ်တယ်လို့အခုဓမ္မမိတ်ဆွေတို့ကျမတို့ရဲ့ဘဝလေးစရပြီဆိုတဲ့ကလူဘဝစပြီဆိုတဲ့ကစိတ်ကောမဖြစ်ဘူးလား။လူဘဝမှာရောစိတ်မရှိဘူးလား။ရှိတာပဲဘဝစရရစိတ်စွာခုချိန်ကြမှာဖြစ်တာမဟုတ်စစွာဘဝပဋိတန်တွေစရရစိတ်စွာဖြစ်တယ်တင်းရောတေကန်နီးလဲစိတ်ကဖြစ်မှာပဲအဲ့ဒီလိုဖြစ်တဲ့စိတ်သည်အတိတ်ကံကြောင့်လည်းဖြစ်တယ်ဒါကြောင့်စိတ်တွေရဲ့ဖြစ်ကြောင်းတရားကိုပြောပါဆိုရင်အာယုန်နဲ့ဒေါ်ရတိုက်ရင်လည်းဖြစ်တဲ့စိတ်ရှိတယ်အတိတ်ကံကြောင့်လည်းဖြစ်တဲ့စိတ်တွေရှိတယ်အတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေကိုပြောပါဆိုဘဝအစပထမဆုံးအတိတ်ကံကြောင့်ဆိုအခုကျမတို့ကဘယ်ဘဝရနေရလဲလူဘဝလူဘဝမှာလူဘဝရဲ့အစလူဘဝဆိုတော့ပြီးခဲ့တဲ့ဘဝကပယ်လေးပုံကလာခြင်းလဲလာမယ်နတ်ပြည်ကလည်းလာခြင်းလာမယ်ဗြဟ္မာပြည်ကလည်းလူဖြစ်နိုင်တယ်အဲ့ဒီအကြောင်းတွေလည်းသင်ရမှာအဲ့တော့ဘာပဲပြောပြောသေးကြတော့အခုကျမတို့အားလုံးဒီလူဘဝစခဲ့တာတော့သေးကြတယ်လူဘဝမှာပထမဆုံးဖြစ်တဲ့စိတ်ကိုတနည်းအားဖြင့်ပြောရင်ပြီးခဲ့တဲ့ဘဝဟောင်းနဲ့ အခုလူဘဝကိုဆက်ဆက်တဲ့စိတ်ကိုပဋိသင်္ဍေစိတ်လို့သုံးတယ်ဟုတ်ပြီနော်တနည်းအားဖြင့်ပဋိသင်္ဍေစိတ်ဆိုတာဘဝအစဖြစ်တဲ့စိတ်ဒါကြောင့်လူဘဝအစကိုရခဲ့ရင်လူပဋိသင်္ဍေစိတ်ဖြစ်မှာပေါ့နတ်ဘဝရရောနတ်ပဋိသင်္ဍေပေါ့ခွေးဘဝရရောခွေးပဋိသင်္ဍေဆိုတတ္တဝါတွေ32ဘုံမှာနေကြတဲ့တတ္တဝါတွေမှာဖြစ်တဲ့စိတ်တွေစိတ်နဲ့စိတ်တူပါမလားမတူရှင်ဟုတ်ပါလားကိုကျမတို့အားလုံးလူပတိတန်ဒီလူဘဝရခဲ့ပြီဆိုတော့လူပတိတန်ဒီစိတ်မရှိဘူးလားဒါပေမဲ့တယောက်နဲ့တယောက်ပတိတန်ဒီစိတ်ချင်းမတူကြပြန်ဘူး꽌အောင်မယ်အဲ့ဒါလို့ဘာကြောင့်꽌တယ်လဲလို့ပြောရင်အဲ့ဒါဒီအတိတ်တုန်းကလုံပုံလုံးနေကံနေချင်းမတူကြလို့ဒီအကြောင်းတွေကိုသင်ရတော့မယ်အဲ့ဒီကံနေရှိပြန်ပေါ်မှာမူတည်ပြီးတော့တချို့ကအတိတ်ကံမှာကုသိုလ်ကံတွေပေါ်မူတည်ပြီးတော့လူဖြစ်တာရှိမယ်လူတော်မှဟလာညံထက်တဲ့လူဖြစ်တာရှိမယ်ညံထိုင်းတဲ့သူဖြစ်တာရှိအောင်မယ်လူတော်မှယောက်ျားဘဝရတာရှိအောင်မယ်မိန်းမဘဝရတာရှိအောင်မယ်နတ်တော်မှနတ်သားနတ်သမီးဟလာကံနေပေါ်မူတည်ပြီး꽌မလားမ꽌ဘူးလား꽌ကြအောင်မယ်ဟာမြန်မာရှိကြအောင်မယ်မြန်မာတွေမှာမှရုပ်ကောနံရောရှိတဲ့မြန်မာရုပ်ကြီးပဲရှိတဲ့မြန်မာနံကြီးပဲရှိတဲ့မြန်မာ꽌အောင်မယ်အဲ့ဒီလိုဘာကြောင့် 꽌တယ်လဲအတိတ်ကံပေါ်မူတည်၍ကုသိုလ်ကံနေပေါ်ပြုပုံခြင်းမတူကံဆိုတာဘယ်သူလောက်တာလဲကိုလောက်တာတွေပဲအဲ့လိုမြင်ရတော့မယ်ဟုတ်ပြီနော်ထွန်းနီးတူဆိုတာအပယ်လေးပုံဆိုတာအကုသိုလ်ကံကြောင့်လားကုသိုလ်ကံကြောင့်လားဟောအကုသိုလ်ကံကြောင့်အပယ်ကြတာချင်းတူတူတချို့ကငရဲကြရတယ်တချို့ကဒရိစံဖြစ်ရတယ်တချို့ကပြိတ္တာဖြစ်ရတယ်တချို့ကအသူရကယ်ဖြစ်ရတယ်ဟဲ့ဒီငရဲကြတာတော့မှတချို့ကတင်ဆိုးငရဲဖြစ်ရတယ်တချို့ကကာလာတုတ်တချို့ကဟိုးအောင်ဆိုအဝိစီဘာကြောင့်ကွဲနေတာလဲဒါအတိတ်ကံပေါ်မူတည်၍အဲ့တော့အတိတ်ကံပေါ်မူတည်ပြီးတော့ပဋိသင်္ဍေစိတ်တွေရောမကွဲဘူးလားကွဲကြတယ်အဲ့ဒီကွဲတဲ့အားလျော်ဆိုတာအတိတ်ကံပေါ်မူတည်ပြီးတော့လူတွေဘဝနေရင်တောင်မှတချို့ကတက်တန်းပြည့်အသက်ရာကျော်နေသွားတယ်တချို့က80 80နေတယ်တချို့က40 50တချို့က10နှစ်လောက်တချို့ကပဋိသင်္ဍေနေပြီးမကြခင်ပြည့်သွားတယ်တချို့ကြပြန်တော့မွေးပြီးပြီးချင်းဆုံးတယ်ဘာကြောင့်အသက်တန်းနေကွဲတာလဲဒါလည်းကံပေါ်မူတည်တာပဲဒါကြောင့်အတိတ်ကံပေါ်မူတည်ပြီးတော့ရထားတဲ့ဘဝကြီးတွေကိုစောက်ရှောက်တဲ့စိတ်ကိုဘဝအင်္ဂစိတ်တနည်းအားစာလို့ပြောရင်ဘဝင်စိတ်ဒါလည်းအတိတ်ကံကြောင့်ဖြစ်တာဟုတ်ပြီနော်သက်တန်းကြီးတွေအကြာကြီးတွေနေရတာတချို့ဆိုကဘာနဲ့ချီပြီးနေရတယ်သင်ရအောင်ပါပဲထွန်းနီးတူဆိုတာအတိတ်ကံပေါ်မူတည်ပြီးတော့ကံကုန်လို့ရှိရင်ဘာဖြစ်မလဲသေတယ်ဒါဟုတ်အဘိဓမ္မာလို့ပြောရင်သုတိစေလို့ခေါ်တယ်တုတ်တန်နင်းနဲ့ပြောရင်ပဋိသင်္ဍေဆိုတာကိုတုတ်တန်ချောင်းနဲ့ပြောရင်ဇာတိလို့သုံးတယ်ဟလာဘိဓကတ်သုံးပုံပါလေတုတ်တန်ဒေသနာတော်မှာဘဝတွေစားဖြစ်တာကိုတုတ်တန်လို့ပြောရင်ဇာတိလို့သုံးတယ်သေသွားတာကိုမရဏလို့သုံးတယ်ဟုတ်ပြီနော်ငွေကြီးနဲ့ဟလာတေချင်းချာမှာဖြစ်လာတဲ့အစီအနေမှာဇရာတွေလည်းရှိမှာပေါ့ဗျာတိတွေလည်းရှိမှာပေါ့ဟုတ်တယ်နော်ဒါကတုတ်တန်သုံးမြန်မာလိုပြောတော့မွေးတယ်ပေါ့အိုးတယ်ပေါ့နားတယ်ပေါ့တေတယ်ပေါ့ပဋိသင်္ဍေအိုနာတေပေါ့ပဋိသင်္ဍေအိုနာတေတောင်မှပဋိသင်္ဍေနေပုံနေချင်းနေမတူ क्वे ကြပြန်တယ်တချို့အသက်အရွယ်တွေရပါမယ်တော်တော်နဲ့မအိုသေးတာရောမရှိဘူးလားအသက်သာကြီးလာတယ်မျက်စိကောင်းတော့နားမကောင်းတော့အနံ့နေကောင်းနေတော့သမီးမဖြူသေးဘူးတွားလာလှူရှားနေတော့တွတ်တွတ်လက်လက်ဟောဇရာအရွယ်တွေရောက်ပေမဲ့ဇရာရဲ့ဒုက္ခမခံရဘဲနဲ့နုပြိုတက်ကြွနေတာတွေရောမရှိဘူးလားဘာတွေကွဲကန်ကန်ဟုတ်လားတချို့ကတေးတဲ့အချိန်ထိအနာရောဂါဘာမှမရှိဘူးအနာမဲ့သူရှင်ပါကူတို့ကြားဘူးမှာပေါ့ဟောဒါတွေလေးပဲပေါ်နေလေကံပေါ်မူတည်တယ်တချို့ကတေးတဲ့အချိန်မှာအေးချင်းချင်းလေးတည်သွားရတယ်အိတ်တော့ယောက်ျားနိုးတော်လားတို့တဲ့ဟုတ်လားတေးသာသွားတယ်အိပ်ပျော်နေတယ်လို့ပဲအိပ်ရတယ်ဝင်မယ်နော်ဆိုနှုတ်ဆက်ပြီးအိပ်သွားတယ်နောက်တနေ့ရှိသေးလားမရှိတော့ဘာဒုက္ခမှာတချို့ကကြတော့တေးမဲ့ရေတော်တော်နဲ့မတေးနိုင်မဲ့နဲ့ယောဂဝေဒနာပေါင်းများစွာဖြစ်နေရတာတွေရောမရှိဘူးလားဒါတွေအကုန်လုံးဘာကြောင့်ကွဲတယ်လဲတုတ်တန်လို့ပြောတော့ဇာတိဇရာဗျာတိမရဏအဘိဓမ္မာလို့ပြောတော့ပရိသန္တိဘဝင်စုတိအဲ့ဓာတွေအကုန်လုံးဒီကံကြောင့်ကံကြောင့်ဖြစ်တဲ့စိတ်တွေ၃မျိုးပဲရှိတယ်ပဋိသင်္ဍေစိတ်ဘဝင်စိတ်သုတိစိတ်အဲ့ဒီစိတ်တွေအကုန်လုံးဒီအာယုန်နဲ့ဓာရတိုက်ပြီးဖြစ်တဲ့ဝီထိစိတ်တွေမဟုတ်ဘူးဝီထိစိတ်ကနေလွတ်တဲ့အတွဲကြောင့်ဝီထိမုတ်စိတ်လို့သုံးတယ်ဟုတ်လားဝီထိမုတ်စိတ်တွေကိုပြမယ်အပိုင်းကိုဝီထိမုတ်ပိုင်းလို့သုံးတယ်ရှင်းပြီနော်ဒါကြောင့်ဝီထိမုတ်လို့ပြောတာဝီထိကနေလွတ်ထွက်သွားတာဝိမုတ်လို့လည်းသုံးတယ်ဟုတ်ပြီနော်ဝီထိဝိမုတ်ပိုင်းဝီထိဆိုတာဘလို့ဖြစ်တဲ့စိတ်လဲအာယုန်နဲ့ဓာရတိုက်ရင်ဖြစ်တဲ့စိတ်ကုသမမေဆွေတို့ရဲ့မျက်စိနဲ့ကျမရဲ့အစင်းနဲ့က จมาจ้าวเตมมาเยทาเดซาเรเนต่ายหินผิดเดสိတ်เดอ่ะมีนติสိတ်มีนติสိတ်กะตสိတ်เดหมออเซนตันยี่ดิผิดอูมาบาริที่เลยสออเต้สိတ်กะวีถิจายตินเมฮอบีเนาะดีโลสိတ်ดิชีดโลอเต้กันจองผิดเดปริตันดิสိတ်ดิแลชีเดบวนสိတ်ดิแลชีเดสุริสိတ်ดิดีอจองนี่โตินยินเนเวกันบ้านสายาริโยปะมะลาอูล่ะดีกันนี่บอมูตีพี่รอปริตันดิมาลุปริตันดิลุบวนลุสุติနပ်ပရိသန်တွေနတ်ဘဝင်နတ်စုတိခွေးပရိသန်တွေခွေးဘဝင်ခွေးစုတိအကုန်ရှိတာဒီအကြောင်းတွေဒီဘယ်ပေါ်မူတည်လဲကံနေပေါ်မူတည်တယ်ဒါလေးလည်းသိရမယ်အဲ့ဒီကံနေပေါ်မူတည်ပြီးတော့ဟောကုသိုလ်ကံအကုသိုလ်ကံနေပေါ်မူတည်ပြီးတော့30ဘုံဌာနကြီးရောပေါ်မလာရအောင်လားဘယ်အင်ဂျင်နီယာကြီးကသွားစောက်ထားတာမဟုတ်ဘူးဘယ်သူကမှကန်ထရက်ယူထားတာမဟုတ်ဘယ်သူကဘယ်သူဘယ်ပုံမှန်နေစေလို့နေရာချပေးထားတာမဟုတ်ဒါတွေအကုန်လုံးဒီဘယ်ပေါ်မူတည်တာလဲကိုလုတ်တဲ့ကံပေါ်မူတည်တာအဲ့ဒီလိုကံပိုင်းဆိုင်ရာရ30ဘုံတိဆောက်ထားဘုံပြတဲ့အပိုင်းကိုမလို့ဘုံပိုင်းလို့လည်းခေါ်တယ်အဲ့ဒီဘုံဌာနတွေမှာနေထိုင်ကြတဲ့တတ္တဝါတွေအကြောင်းရောသင်ရမလားမသိရဘူးလားအဲ့ဒီတတ္တဝါတွေအကြောင်းသင်ပြီဆိုတော့တတ္တဝါတွေရဲ့ပဋိသင်တွေဘဝင်စုတိတွေရောပါမလားမပါဘူးလားဒါကြောင့်ကျမတို့ဒီနေ့လေ့လာမယ်သင်္ချုံ၅ခုမြောက်အပိုင်းဒီဝီထိမုတ်ပိုင်းလို့လဲခေါ်မယ်ဘာလို့ဝီထိမုတ်လို့ပြောမလဲအာယုံနဲ့ဓွာရတိုက်ရေဖြစ်လာတဲ့စိတ်အစင်တွေကနေလွဲ၍နော်ဖြစ်လာတော့အတိတ်ကံကြောင့်ဖြစ်တဲ့ပဋိသင်္တေစိတ်ဘဝင်စိတ်သုတိစိတ်ဝီထိမုတ်ပိုင်းမှာသင်မှာစိတ်၃မျိုးကြောင့်တော့သင်လိမ့်မယ်ဘာစိတ်တွေအကြောင်းသင်မလဲပဋိသင်္တေစိတ်ဘဝင်စိတ်သုတိစိတ်အကြောင်းသင်မယ်နည်းနည်းလေးဖြတ်ပြောအောင်မယ်ဒီအချိန်ဒီခုဓမ္မမိတ်ဆွေတို့ကျမတို့ဘဝအစရတဲ့အချိန်လားဒီအချိန်ဒီပဋိသင်္တေချိန်ဟုတ်ပါမလားဟုတ်တော့ဒီအချိန်မှာပဋိသင်္တေစိတ်တော့မရှိတော့ဘူးဟုတ်ပြီနော်ဒီအချိန်မှာသုတိစိတ်ကိုဖြစ်ပါမလားမဖြစ်သေးဘူးဆိုဒီအချိန်မှာဖြစ်တဲ့စိတ်ဒီဘဝကြီးကိုတည်ကြအောင်ဆောင်ရှောက်တယ်ဘဝင်စိတ်ရှိနေလို့အဲ့ဒီဘဝင်စိတ်ဒါမရှိတော့ရင်သုတိစိတ်ဖြင့်သေးပြီဟုတ်ပြီနော်အဲ့ဒီအကြောင်းတွေသင်ခွင့်ရပြီအဲ့ဒါကြောင့်အခုသင်မဲ့အပိုင်းဒီပဋိသင်္တေဘဝင်သုတိဆိုတဲ့ဟလာဝီထိစိတ်တွေကနေလွတ်တဲ့အပိုင်းကိုပြမှာဖြစ်တဲ့အတွဲကြောင့်ဝီထိမုတ်စိတ်တွေအကြောင်းကိုပြမှာဖြစ်လို့ဘာလို့ခေါ်လဲဝီထိမုတ်ပိုင်ဟုတ်ပြီနော်တရားအပြည့်အဲ့ဒီဝီထိမုတ်ပိုင်းကိုပြတယ်လို့အဲ့ဒီပဋိသင်္တေဘဝင်သုတိပိုင်ရှင်နေရဲ့နေထိုင်ရာဘုံဌာနကြီးတွေအကြောင်းကိုပြမှာဖြစ်တဲ့အတွဲကြောင့်လဲဘုံပိုင်ခေါင်းစဉ်တက်ခဲ့တာနားလည်ပြီဟုတ်ပြီနော်ဒါဆိုရင်ဒီကနေ့အဲ့ဒီတော့တတ္တဝါတို့ရဲ့ဖြစ်ရာတီးရာဘုံဌာနတွေအကြောင်းကိုကျမတို့ဒီနေ့စသွားဦးကြည့်မယ်